အောက်ဆီဂျင်ချနေတဲ့ COVID-19 လူနာတွေထပ်တိုးရောက်လာနေပြီးအရေးပေါ်ဆောင်နေမှာလူနာတွေပြည့်နေကြောင်းနဲ့နေမကောင်းတဲ့ကျန်းမာရေးဝန်ထမ်းတွေပါအလုပ်ဆင်းနေရကြောင်းတရုတ်နိုင်ငံပိုင် CCTV ရုပ်သံကတနင်္လာနေ့ထုတ်လွှင့်သွားတဲ့တွေးဆုံမေးမြန်းခန်းတွေမှာတရုတ်နိုင်ငံဘေကျင်းမြို့တော်ကဆေးရုံကြီးတစ်ခုရဲ့ဝန်ထမ်းတွေကပြောဆိုကြပါတယ်
现在我们每天的这个工作量是非常大的现在我们已经到了530多的剂
量。那些楼对被你讲来西马阿娘中来看来呢也不露娜阿亚东西就个别多比皮讲这么也问单对了第二比第二你们刚骗你的价格楼先你家亚讲လူနာတွေများလာတာနဲ့အတူအလုံမှာလည်းစိတ်ဖြစ်စီမှုများတယ်လို့ပီကင်းတက်ကတူပြည်သူဆေးရုံကသူနာပြုအခြေကဲချုရင်က CCTV ကိုပြောဆိုသွားတာဖြစ်ပါတယ်။ COVID လုံးဝကင်းစင်ရေးမူဝါဒကိုမကြခင်ကအနေငယ်ဖြေလျှော့ပြီးနောက်ပိုင်းတရုတ်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အတွင်းအလွန်အမင်းဝင်ပိနေကြောင်းနဲ့မကျန်းမာမှာဖြစ်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအလုပ်ဆင့်ခိုက်ထားရပြီးအငိမ့်စားကျန်းမာရေးဝန်ထမ်းတွေကိုတော့ကျေးလက်တွေမှာကူညီပေးဖို့ပြန်လည်ငှားရနေရကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဆေးရုံတွေမှာအကြီးအကျယ်ကူးစက်ရောဂါပြန့်နှံ့တာကိုကာကွယ်ရေးအတွက်တရုတ်နိုင်ငံတဝမ်းမှာအထူးချက်မှတ်ကုသဆောင်တွေဖျားနာကုဆေးကန်းတွေနဲ့အဆောင်တွေထပ်ဖွင့်နိုင်ဖို့လဲအသေးအတန်ဆောင်ရွက်နေကြပါတယ်ရှင်။